ြည့်အနာရှင်ဟောင်းတူဖြစ်တဲ့ဥဒတ်ရွှေလက်ထက်2010ပြည့်နှစ်မှာပြဋ္ဌာန်းခဲ့တဲ့စစ်မှုထမ်းဥပဒေအာဏာတည်တဲ့အကြောင်းလက်ရှိစစ်ကောင်စီကဖေဖော်ဝါရီလ10ရက်နေ့ကသတင်းထုတ်ပြန်ခဲ့ပါတယ်။ဥပဒေအရနီးဥပဒေထုတ်ဖို့ရှိနေသေးပေမဲ့စစ်မှုထမ်းနိုင်တဲ့လူဦးရေစင်းကိုရိုဟင်ဂျာဒုက္ခသည်စခန်းတွေမှာစပီးစီးရင်ကောက်ယူလာတယ်လို့ပြောကြပါတယ်။စစ်တွေမောင်တော်ဘူဒီတော်တွေဘက်ကရိုဟင်ဂျာဒုက္ခသည်စခန်းတွေထဲမှာတည်ဆဲပြဋ္ဌာန်းထားတဲ့စစ်မှုထမ်းဥပဒေအရအမျိုးသားတွေကိုစည်ရင်ကောက်တာမှာတတ်မှတ်အသက်ထက်ကျော်တဲ့သူတွေကိုလည်းစည်ရင်ကောက်ယူတယ်လို့ရိုဟင်ဂျာအရေးဆောင်ရွက်နေသူတဦးကပြောပါတယ်။လက်ရှိကောက်ယူမှုတွေမှာတော့အမျိုးသမီးတွေမပါဝင်ဘူးလို့လည်းပြောပါတယ်
။စည်ရင်ကောက်တာတော့လောလောဆယ်တစ်ဖက်လောက်ရှိပြီ။ဒါသူတို့ကိုလူတယ်လူငယ်တွေကိုနိုင်ငံတော်ရဲ့ဥပဒေကိုပြဋ္ဌာန်းထားတဲ့အတွက်အဲ့ဒီဥပဒေအတိုင်းဆောင်ရွက်ရမယ်ဆိုပြီးတော့အဲ့လိုမျိုးပြောပြီးတာ။ဒီမှာတော့ကျွန်တော်တို့မြေပြင်တည်ရင်အရာတော့တိကျကြတာ400ကျော်စုလို့ရတယ်ပြောတယ်။ဘူတီတော်မှာကြတော့400ကျော်စုလို့ရတယ်။ကြောက်ချူကြောက်တလုံးစကန်မှာကြတော့109ပထမတော့160ကို180လောက်ရှိပြီလို့ပြောတယ်။ဆက်ဆက်ဆက်ကျင်ရတာတော့ယောက်ျားလေးက35မိန်းကလေးက16ဆက်ကွန်ဆိုပြီးတော့ပြောတော့အဲ့ဒီဘက်မှာကြတော့လူဝင်ကြတွေ100မိန်းကလေးတွေကတော့မပါဘူးယောက်ျားလေးတွေကြတော့18935အထိပါတယ်။ဒါပေမဲ့လို့ကျောက်ပြူကျောက်တုံးစက္ကန့်မှာကျတော့35ကျော်တာလေးရှိတယ်။ဥပမာဝက်အသက်40လို့ပါလို့လေကောက်တာရှိတယ်။အဲဘူးစစ်ပြေနဲ့ဘူးဒီတော်မှာကျတော့30နဲ့အဲ18ကနဲ့35ကောက်တယ
်။ရခိုင်စစ်တွေလူဝင်မှုကြီးကြပ်ရေးဌာနကအမည်မဖော်လိုတဲ့အရာရှိတူကတော့အခုလိုစီရင်ကောက်ယူတာဟာပုံမှန်3လတစ်ချိန်6လတစ်ချိန်ရိုဟင်ဂျာတွေရဲ့လူဦးရေတိုးတာတည်တာတွေအတွက်ကောက်ယူတတ်တဲ့အစီအစဉ်တိုင်းလောက်တာဖြစ်ပြီးစစ်မှုထမ်းဖို့အတွက်ကောက်တာမဟုတ်ဘူးလို့ညင်းဆိုထားပါတယ်။ဒါပေမဲ့ရိုဟင်ဂျာအရေးဆောင်ရွက်နေတဲ့သူတွေကတော့ရိုဟင်ဂျာတွေဟာမြန်မာနိုင်ငံမှာနေထိုင်တဲ့သူတွေပဲဖြစ်တယ်။ဒါကြောင့်စစ်မှုထမ်းဖို့လိုအပ်တယ်လို့ပြောပြီးကောက်ယူခဲ့တာလို့ပြောကြပါတယ်။စစ်မှုထမ်းဥပဒေကိုမလိုက်နာတဲ့သူတွေဟာထောင်ဒဏ်3နှစ်ကနေ5နှစ်အထိကြာခံရမယ်လို့ပြဋ္ဌာန်းထားပါတယ်။စစ်မှုထမ်းဖို့စီရင်ကောက်တာအပြင်လက်ရှိစစ်ကောင်စီနဲ့ရခိုင်တပ်တော်ကြားတိုက်ပွဲတွေထဲမှာစစ်ခါတဲ့ရာနဲ့စစ်လက်နဲ့ပစ္စည်းတွေတဲဖို့အတွက်ပါရိုဟင်ဂျာတွေကိုစစ်ကောင်စီဘက်ကရောရခိုင်တပ်တော်ဘက်ကပါခေါ်ယူခိုင်းစေတာတွေလုပ်တယ်လို့ရိုဟင်ဂျာအရေးဆောင်ရွက်နေတဲ့ဦးတင်စိုးက VOA ကိုပြောပါတယ်
။ကျော်တရားကိုရောက်တယ်။ရောက်ပြီးတော့အင်တော်ဆုံးစင်းကိုခောက်တယ်။ယူတယ်။ယူပြီးတော့အဲ့ဒီစင်းတွေကလည်းလူတွေကိုသူတို့အားရင်းနာမည်တွေယူတယ်။လူပဏ္ဏယောက်ရှိတယ်ဆိုတာယူကြတယ်။သူတို့ဘာပြောလဲဆိုတော့နောက်နေ့လာရင်ကျွန်တော်တို့အဲ့ဒီလူတွေကိုကြည့်တယ်။ကြောက်ပါပဲ။နောက်နေ့လာပြီးတော့ရှိတဲ့လူတွေကိုကိုကွာသွားပါပဲ။လူတွေပဲနေ။အဲ့ဒီစစ်ပွဲပြင်းနေတဲ့နေရာကလည်းတွပြဟိုးစနေရာဆိုတော့ဘယ်မှမရှိဘူး။လာပြီးတော့အဲ့ဒီမှာပေါ်တာဆွေးပုံစံမျိုးနဲ့ဆွေးသွားတာပဲ။လူတွေကိုယူတဲ့ကောလာပြီးတော့ကော်သွားတယ်။အဲဒုက္ခစက္ကန်ရာလေလူတွေကိုလာပြီးတော့ပေါ်တာဆွေးသလိုဆွေးသွားတာပဲ။အေးလဲလို့လေအဲ့ဒီပုံစံစစ်ကောင်စီကလည်းလုပ်တယ်အဲ့ဒီကောင်အဲ့ဒီဟာနှစ်ပတ်ဆိုင်တွေ့ပြနေတယ်အဲ့ဒီချိန်မှာရိုဟင်ဂျာတွေကကြားတရားမေးစားပြနေတယ်ဖြစ်နေတယ်။ဘယ်ချင်းရချက်ပြနေတဲ့ပုံစံမျိုးပါပဲပုံစံ။အဲ့တော့ဒီကုသမကတော့ရိုဟင်ဂျာတွေအတွက်ပုံပြီးတော့ဒုက္ခရောက်တယ်
ဒီလအစောပိုင်းကစလို့ရိုဟင်ဂျာတွေကိုပြစ်မှတ်ထားပြီးစစ်ကောင်စီကစစ်မှုထမ်းဖို့အတင်းကျပ်ဖိအားပေးလာတာလို့ရိုဟင်ဂျာတွေကပြောကြပါတယ်။ဒါရင်းနဲ့ပတ်သက်လို့သက်ဆိုင်ရာစစ်ကောင်စီပြောရေးဆိုခွင့်ရှိသူရခိုင်ပြည်နယ်ပြောရေးဆိုခွင့်ရှိသူရခိုင်တပ်တော်ပြောရေးဆိုခွင့်ရှိသူတွေကို VOA ကဆက်သွယ်ဖို့အကြိမ်ကြိမ်ကြိုးစားခဲ့ပေမဲ့ဖြေဆိုတာမရှိခဲ့ပါဘူး။စစ်ကောင်စီဘက်ကရခိုင်ပြည်နယ်မှာနေတဲ့အစ္စလမ်ဘာသာဝင်တွေကိုရိုဟင်ဂျာလို့ပြောဆိုတာတုံ့နှုံတာကိုလက်ခံမထားသလိုပြောဆိုတာရှိရင်အရေးယူမယ်လို့ထုတ်ပြန်ထားပေမဲ့ရခိုင်ပြည်နယ်မှာနေတဲ့အစ္စလမ်ဘာသာဝင်တွေကတော့သူတို့ဟာရိုဟင်ဂျာတွေဖြစ်တယ်လို့ဆိုကြပါတယ်။လက်ရှိမှာရိုဟင်ဂျာတွေရဲ့စခန်းတွေမှာစီးရင်ကောက်တာအပြင်တိုက်ပွဲတွေအတွင်းရိတ်ခါသေးတာစစ်လက်နက်ပစ္စည်းတွေတွေဖို့အတွက်ပါရိုဟင်ဂျာတွေကိုစစ်ကောင်စီဘက်ကရောရခိုင်တပ်တော်ကပါခေါ်ယူစစ်ခိုင်းတာတွေလုပ်တယ်ဆိုတာနဲ့ပတ်သက်လို့ VOA ဘက်ကတည်ကြအတည်ပြုနိုင်ဖို့စူးစမ်းနေပါတယ်စစ်ကောင်စီပြောခွင့်ရပို့ချုပ်စော်မင်းထွန်းကတော့လူငယ်တွေစစ်မှုထမ်းရမယ့်အစီအစဉ်ကိုလာမယ့်ဧပြီလမှာပထမအတုပ်အနေနဲ့လူ9000ကိုစတင်ခေါ်ယူဖို့ပြင်ထားတယ်လို့ထုတ်ပြန်ပြောဆိုထားပါတယ်ပြီးခဲ့တဲ့နှစ်နိုဝင်ဘာလမှာစတင်ခဲ့တဲ့စစ်ကောင်စီနဲ့ရခိုင်တပ်တော် AA ချတိုက်ပွဲတွေဟာပြင်းထန်နေဆဲဖြစ်ပြီးရိုဟင်ဂျာရွာတွေမှာအခြေစိုက်တဲ့ AA တပ်တွေကိုစစ်ကောင်စီကအပြင်းထန်ပစ်ခတ်တိုက်ခိုက်ခဲ့တာကြောင့် January လနဲ့ February လတွေအတွင်းရိုဟင်ဂျာအရပ်သားဒါဇင်နဲ့ချီတည်ဆုံခဲ့တဲ့အကြောင်းဒေသရင်းလူခွင့်ရေးအဖွဲ့အစည်းတွေကထုတ်ပြန်ကြေညာထားပါတယ်ရှင်